အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေအင်္ဂါနေ့မှစတင်ရပ်ဆိုင်းသွားအောင်လုပ်မှုအတွက်တာဝန်ရှိသူတွေဟာသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ပြတ်အောင်ခံယူချက်အစွဲနဲ့လုပ်နေကြတဲ့ Republican တွေဖြစ်တယ်လို့အမေရိကန်သမ္မတကပြောလိုက်ပါတယ်။တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေတတ်နိုင်မဲ့တံပိုးနဲ့ကျန်းမာရေးအာမခံကိုလက်မခံခြင်းပဲသူ့ရဲ့အဆိုမစင်မချင်းတောင်းဆိုမှုတွေကိုသူ့ဘက်ကလိုက်ရောမှာမဟုတ်ဘူးလို့လိုအပ်တဲ့အစိုးရလုပ်ငန်းတွေကလွဲလို့ကျန်းလုပ်ငန်းတွေရပ်ဆိုင်းလိုက်ရတဲ့နေ့မှာပဲသမ္မတ Barack Obama ကအာမခံပြောခဲ့တာပါ။အခုလိုအိုဘားမားကဲလို့ခေါ်နေကြတဲ့တန်ဘိုးနဲ့ကျန်းမာရေးအာမခံဥပဒေကိုလွှတ်တော်မှအတည်ပြုခဲ့ပြီးတော့ဗဟိုတရားရုံးချုပ်မှလည်းဥပဒေတည်အောင်လှုပ်ထားပေးတာဖြစ်တာမို့အစိုးရလုပ်ငန်းတွေရပ်သွားအောင်လှုပ်လို့ဘာမှအောင်မြင်မှုရမှာမဟုတ်ဘူးလို့အင်ဘူရောကနေပြီးတော့သမ္မတအိုဘားမားကပြောခဲ့ပါတယ်။အောက်တိုဘာလ၁ရက်နေ့မှစတင်အသက်ဝင်တဲ့အိုဘားမားကဲဥပဒေသစ်ကိုစိုင်းထားအောင်ဒါမှမဟုတ်အသက်မဝင်အောင်လို့အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဘတ်ဂျက်ဥပဒေချမ်းကိုအထက်လွှတ်တော်ကအင်္ဂါနေ့တုန်းကပယ်ချခဲ့ပြီးတဲ့နောက်မှာတင်းနှာနေညသကောင်ချင်းကဆလို့အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်မှုစတင်ခဲ့တာပါရှင်။